င်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်သက်ဆိုင်သူအတော်များများအားလုံးတော့မဟုတ်ပါဘူးအတော်များများအဖွဲ့အစည်းအတော်များများတက်ရောက်တဲ့21ရာစုပင်လုံကြီးလာကံပထမဆုံးပါပဲဒီကနေ့မှပြီးဆုံးသွားပါတယ်ဆိုတော့ဒီကြီးလာကံတွင်မှဖြစ်ပျက်တဲ့အချိန်ဒီအရရတခါဒီကြီးလာကံကနေပြီးတော့ရှေ့ကိုကျွန်တော်တို့ဘာတွေဆက်ပြီးတော့မျှော်လင့်နိုင်မလဲဒီကြောင်းရောက်တွေကိုဆွေးနွေးကြဖို့ပါပင်နိုင်ဆွေးနွေးပြီးဖို့အတွက်မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူကတင်နမ်းမိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငယ်ဦးအောင်သူငယ်ကဒီကြီးလာကံကို၄ရက်စလုံးတက်ရောက်ခဲ့ပါတယ်တခါဒီကြီးလာကံကိုအနီးကပ်စောင့်ကြည့်နေခဲ့တယ်ဝါရီတင်းစားဆရာဦးစီသူအောင်မြင့်သူတို့လူကိုဖိတ်ခေါ်ထားပါတယ်။ဝင်အောင်ဆွေးနွေးမဲ့သူတော်တော်ရှင်အတော်များများရှိပါတယ်ပြောရရင်ကျွန်တော်တို့ပေးနိုင်တဲ့အချိန်ထက်ကိုများပါတယ်ဒါပေမဲ့ကျွန်တော်အားလုံးကိုဆွေးနွေးဖို့အခွင့်အရေးပေးကြပါတယ်ဆိုတော့ကြိုတင်ပြီးမေတ္တာရပ်ခံထားခြင်းနာကကျွန်တော်တို့အားလုံးအကောင်းဆုံးနဲ့အထီးမြင့်ဆုံးအတူဆုံးဖြစ်အောင်ဆွေးနွေးပေးကြပါခင်ဗျာ။ရင်ဆုံးတော့ပင်နေဆွေးနွေးသူလူရဲ့အမြင်နဲ့သဘောထားတွေနားထောင်ကြည့်အောင်ပါ။ဆိုတော့ဦးအောင်သူငင်းကဒီညီလာခံကို၄ရက်စလုံးတောက်လျှောက်ကျွန်တော်ဒီလောက်လုံးဝအိမ်မငိုက်ထဲတက်ခဲ့တဲ့သူဆိုတော့ညီလာခံနဲ့ပတ်သက်ပြီးဦးအောင်သူငယ်နောက်ဆုံးနေ့မှာဦးအောင်သူငယ်ရဲ့ဒီလေးရတာတွေ့ခဲ့တဲ့အတွေ့အကြုံရနောက်ဆုံးနေ့မှာခြုံငုံသုံးသက်ချက်လေးရင်ဆုံးကြပါရစေ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီညီလာခံပေါ့နော်ပြောမယ်ဆိုလို့ရှိရင်အရင်တုန်းကဒီ NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးပေါ့စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေရောစာချုပ်လက်မှတ်မထိုးတဲ့အဖွဲ့တွေရောပါဝင်တက်ရောက်တဲ့ဟာဖြစ်ပါတယ်ဆိုတော့နောက်တစ်ခုကတော့ထူးခြားချက်ကတော့ဒီညီလာခံမှာဆွေးနွေးချက်အစည်းအဝေးပေါ့နော်ဆိုတော့ဒီဥစ္စာတွေကိုရုပ်မြင်သံရာကနေပြီးတော့နိုင်ငံလုံးကိုဘာခေါ်မလဲတရက်ရိုက် live လွှင့်ပေးတယ်ပေါ့ဆိုတော့အဲ့လိုအနေထားမှာကြတော့ထူးခြားတာကကျွန်တော်တို့ဒီစီမမှာနေတဲ့မြန်မာအများစုဗမာအများစုပေါ့ဗျာဆိုတော့အဲ့တော့တခါမှမကြားခဲ့ဘူးရဲ့အတန်နေလဲကြားပါတယ်အဲ့တော့ညီလာခံမှာဆွေးနွေးချက်တွေကလည်းတော်တော်ဟိုဘာခေါ်မလဲကွဲပြားတာတွေလည်းရှိတယ်တော်တော်လဲစုံနေတဲ့အနေထားရှိပါတယ်ဆိုတော့အဲ့တော့ဘာပဲဖြစ်ဖြစ်ဒါကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တတ်နိုင်သလောက်ပေါ့ဗျာအပြိုင်ဆိုင်ကိုယ့်ရဲ့ဟိုဘာခေါ်လဲယက်တိချက်တွေထုတ်ပြောတဲ့ပွဲမျိုးလို့လည်းပြောလို့ရပါတယ်အဲ့တော့ဒီညီလာခံမှာဘာဆုံးဖြတ်ချက်မှတော့မရှိပါဘူးရှေ့နောက်ထပ်6လကြာရင်ကျင်းပမဲ့ညီလာခံကြပါပဲဒီကိစ္စတွေကိုဆွေးနွေးမယ်ဆိုတဲ့ဟာမျိုးပြောတာဆိုတာလည်းရှိပါတယ
်ဟုတ်ကဲ့ဦးအောင်သူငယ်ဦးစီသူအောင်မြင်လည်းပဲဒီဒိုင်ရိုက်ထုတ်လွှင့်ချက်တွေတခြားသတင်းတွေနဲ့အဆက်မပြတ်တာကိုစောင့်ကြည့်နေလိမ့်မယ်လို့ကျွန်တော်ဒီလိုပဲသိထားပါတယ်ဆိုတော့ဦးစီသူအောင်မြင်ကရောညီလာခံအဆုံးသက်နေ့မှာဦးစီသူအောင်မြင်ရဲ့ရေပုံရခြုံငုံသုံးသက်ချက်ပြောပါအောင်ခင်ဗျအ
ဲဒီညီလာခံကတော့တကယ်တော့ဟိုအနည်းငယ်ညီလာခံလို့ခေါင်းကြီးကြက်လိုက်ရင်ပထမဦးဆုံးညီလာခံတော့မဟုတ်ဘူးဦးသိသိစက်တမ်းမကုန်ခင်မှာတော့ပထမညီလာခံလုပ်ခဲ့တယ်ဒါပေမဲ့အခု27ရာစုပြင်လုံညီလာခံကတော့အဲ့ထက်ကိုထူးခြားချက်တွေအများကြီးရှိတယ်အဲ့ဒါပါလဲဆိုတော့အဲပရမညီလာခံတုန်းကဆိုရင်ဒီအပြည့်ရထားတဲ့အခွင့်အရေးလောက်ပဲပါဝင်ဝင်ရတယ်ပြီးတော့မှအဲ့ဒီချိန်လုံးကဒီလူလူကရွေးကောက်တင်လျှောက်ထားတဲ့ရွေးကောက်ခံတွေကလည်းပါဝင်ဝင်မရခဲ့ဘူးအဲ့လိုအချိန်မျိုးရှိခဲ့တယ်အခုညီလာခံမှာတော့ဟိုပြည်ပခနေနဲ့ပပရှိနေတဲ့ဒီလက်နက်အဖွဲ့၃ဖွဲ့ကလွဲရင်အခုလုံးပါဝင်ဝင်ရတာပေါ့နော်ဟိုဒါတွေကပရမညီလာခံထက်ထူးခြားတယ်ဒါဒီဘက်ကိုထူးခြားတာကတော့ကျွန်တော်စက်တန်းတစ်လျှောက်မှာပေါ့ကျွန်တော်တခါမှမမြင်ဘူးအဲ့ဒါဘာလဲဆိုတဲ့ခါကျတော့အဲ CIA ဆိုရင်လက်ရှိချိန်ထိအစိုးရနဲ့တိုက်ပွဲတွေဖြစ်နေတယ်ပြီးတော့မှလက်နက်ကိုင်တပုံအဖွဲ့လို့ပြောလို့ရတယ်အဲ့ဒီအဖွဲ့ကဒါဒုက္ခထဘူဒုတ်ကြီးတယောက်ကနေပြီးတော့မှအရှိမနိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးကြီးချုပ်ဒုသမရဘာညာအကုန်လုံးပေါ့နော်တိုက်ပြည်ရဲ့ခေါင်းဆောင်တွေအကုန်လုံးရှိမှဒါသူရဲ့လူလာချက်သူရဲ့မိခွန်းတွေကိုပြောပြနိုင်တယ်ဆိုတာအကျိုးအချင်းနဲ့မြန်မာနိုင်ငံတမိုင်းမှာလည်းမရှိခဲ့ဘူး။ကမ္ဘာမှာလည်းဒါအလွန်ထူးခြားတဲ့ပုံစံမျိုးဖြစ်တယ်။ဆိုတော့တော်တော်လေးကိုထူးခြားတယ်။နောက်တစ်ချက်ကတော့ခုနကတော့ပေါ်သူမြင်းပြောထားတဲ့ကိစ္စပေါ့။သူတို့ညီလာခံပထမနေ့မှာသူစီကံချက်တွေထုတ်ထားတယ်။အားလုံးပေါင်း16ချက်ရှိတယ်။အဲ့ဒီထဲမှာအချက်6နဲ့9ဒီမှာဆိုရင်ဒီညီလာခံမှာပြောဆိုဆွေးနွေးတဲ့ဟာတွေကိုဟိုအတန်တွေမဖမ်းယူရဘူး၊ဗီဒီယိုမရရဘူး။နောက်ညီလာခံပြင်ပမှာဒီညီလာခံအကြောင်းပြန်ပြောတယ်၊ပြန်ရေးတယ်ဆိုရင်လည်းဒါဒါသူကပြောခဲ့တယ်ဘယ်အဖွဲ့ကြီးကဆိုတဲ့ဟာကိုမလုပ်ရဘူးဆိုတဲ့စီကံချက်တွေရှိခဲ့ပေမဲ့ကျွန်တော်နားလည်သလောက်ကတော့ဒေါက်ဆက်စီကြီးကအလုံးဒိုင်းရိုက်ပြောလိုက်ပါလို့ပြောလိုက်တဲ့ခါကျတော့ကျွန်တော်သမိုင်းမှာမကြုံဘူးပေါ့တိုင်းသားတွေခုနကတော့အတိုက်ခံနေတကယ်ကိုလက်နက်ကိုင်အဖွဲ့ကြီးတွေရဲ့အမြင်သဘောထားတွေကိုလည်းတိုင်းပြည်ထဲမှာအကုန်လုံးမြင်ရတဲ့ကြားရတဲ့ခါကျတော့အလုံးကဒါအသိပ္ပအမြင်သစ်တွေရစီတယ်တကယ်ကိုထူးခြားတဲ့ညီလာခံကြီးလို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာ ကျွန်တော်လောင်မေကွန်းတစ်ခုကိုညောင်စလုံးကိုမေးပါမယ်အဲ့ဒီမေကွန်းကပြီးရင်တော့ကျွန်တော်တို့ဒါဆွေးနွေးမယ်လူတွေဖိတ်ခေါ်တာပါလေဆိုတော့ဥောက်သူငယ်ဥောက်သူငယ်ကကိုယ်တိုင်တောက်လျှောက်ညီတကန်ခံပါတယ်မှာတောက်လျှောက်ရှိနေတယ်လို့ဥောက်သူငယ်ဒီညီလာခံကနေပြီးတော့အားရစရာအကောင်ဆုံးတွေ့ခဲ့တဲ့တစ်ချက်ရှိရင်ပြောပြပါခင်ဗ
ျဟုတ်ကဲ့ဟိုအားရစရာအကောင်ဆုံးတစ်ချက်ကတော့ဟိုပြောမယ်ဆိုလို့ရှိရင်ဒီအဖွဲ့စည်းအသီးစီးရပါเนาะဆိုတော့အခုကဒါဟိုကျွန်တော်တို့ဟိုဘာခေါမလဲဒီညီလာခံမှာပြောတဲ့စကားဆိုလို့ရှိရင်တော့ယထာကြီးထွက်သွားပြီပေါ့ဆိုတော့ဒီယထာကြီးငင်းငိုင်းယထာကြီးထွက်တဲ့အပေါ်မှာတော့အားလုံးကဟိုလိုက်ပါကြမယ်ဘာပဲဖြစ်ဖြစ်ဟိုကျွန်တော်တို့ဆွေးနွေးကြမယ်ဆိုတဲ့သဘောထားမျိုးရှိပါတယ်ဆိုတော့ဒါကတော့အားရစရာအခြေအနေလို့ထင်ပါတယ
်ဟုတ်ကဲ့ဦးစီးသူအောင်မြင်ကရော
အဲကျွန်တော်မြင်တာကတော့အဲ့ဒီမှာဒေါ်ဆန်းစုကြည်ရဲ့မိခိုးထဲမှာအတူတူချစ်ရအောင်သူထည့်ပြောပါတယ်ဒီသူဆက်ခံပြီးတော့မှလောက်ရတဲ့ဥစ္စာကအရှိကသမရဦးသိန်းစိန်ကဒီအဲညဉ့်ညဉ့်ကြီးကိစ္စကိုစပြီးတော့လုပ်ခဲ့တာပေါ့နော်ဒီတော့ကိုသူအထူးကျေးဇူးတင်ပါတယ်အထူးလေးထားပါတယ်ပြောတယ်ပြီးတော့မှနောက်သူ့ရဲ့ရှေ့ဆက်ပြီးတော့လုပ်ရမယ်လုပ်ရမယ်ဒီနေ့နောက်ဆုံးနေ့မှလည်းသူပြောသွားပါတယ်ဒီ SCA အပြည့်ရစာချုပ်လက်မှတ်မထိုးတဲ့လူတွေထိုးလာအောင်သူလုပ်ရမယ်ပြီးတော့မှဒီ SCA စာချုပ်ကသဘောတူညီတဲ့အတိုင်းဆက်သွားမယ်ဆိုတဲ့ဟာမျိုးတွေကတော့ဘာဖြစ်ပြောတကယ်ကိုကျွန်တော်ကန်ကြီးမှာညဉ့်ညဉ့်ကြီးလုပ်ခဲ့တဲ့လူတွေကတယောက်ကိုတယောက်လက်ဆင့်ခံပြီးတော့ပေဆောင်သွားတယ်ဆိုတဲ့ဟာတွေကတော့ကိုတော်တော်ကိုအားရစရာကောင်းတဲ့ချက်ပါ
ဟုတ်ကဲ့နောက်ပိုင်းမှာကျွန်တော်ပင်နယ်ဆွေးနွေးသူနှုတ်ဦးစလုံးကိုစိတ်ပျက်စရာသို့မဟုတ်တနည်းအားဖြင့်ဒီလာကန်အတွင်းစိုးရိမ်ပွဲရာအဖြစ်အဆုံကိစ္စတစ်ခုခုတွေ့ရဆိုရင်ပြောပြဖို့ကျွန်တော်မေးပါမယ်စဉ်းစားထားပြပါခင်ဗျာဒါရဲ့ဆွေးနွေးမဲ့လူတွေဖိတ်ခေါ်ပါမယ်ပထမဦးဆုံးရန်ကုန်မြို့ကဦးကျော်လင်းဦးကျော်လင်းခင်ဗျာပင်လုံညီလာကန်နဲ့ပတ်သက်ပြီးတော့အတူဆုံးနဲ့အထူးမြေဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဝင်ပါပါခင်ဗျာဒါပေမဲ့လည်းဒေါ်သာကြီးကဒါကျွန်တော်ကိုယ်ကရှင်ပြောက်ကစပရစ်ပေါ့ဗျာသူတို့ကကျွန်တော်အရေးကြီးကိုပြလိုက်တာဗျာ organization ပါလာလဲကောင်းပါလေဟိုတက်ကပထမတော့ကလက်မမထိုးတဲ့လူဘဝရလို့ဆိုတဲ့အပိုင်းမှာအားလုံးတည်တော့ကိုပေးပါရှိုးနေတာပုံနေတာပုံဆိုးတယ်ဘယ်မှတည်တော့ကိုပေးပါဆိုတဲ့ချက်ကြီးအောင်မြင်တော့တာဒေါ်သာကြီးတော့ဆုံးဆောင်ရပါပဲဒါပြီးတော့ကျွန်တော်တို့ဒီအခြေခံကတော့အကက်ခက်ကြီးတဲ့ကဘိုးမန်နိုင်ကတက်မှာတော့တည်နေတယ်အဲ့တော့သူတို့ကလည်းကိုကအနာလိုက်ဆိုင်ရမှာတော့အဲ့တော့ရုပ်ပေါ်ကိုအခြေခံပြီးတော့ပြောနေကြတာပေါ့ဗျာ။ဒါပေမဲ့ကျွန်တော်ရဲ့မှတ်ချက်တော်တော်လေးပြောလိုက်ရင်တော့ကာလဒေတာပရောဂါဆိုတာရှိပါတယ်။အဲ့တော့ကျွန်တော်ဒေတာလည်းကောင်းနေတယ်ထင်တယ်။ပရောဂါလည်းတော့ဗာပဲပဲဗကီမုန်းလို့ပို့ကိုတဲ့ဆက်လာပြီးအားပေးတယ်။ဒါတော့ကာလအားဖြင့်ကတော့ဗမာနိုင်ငံမှာဆင်းရဲမှုတွေမှာခေါင်းခိတ်နေပြီးတော့ကိုယ်နိုင်ငံသားတွေပြည်မတွေမှာလည်းပဲဟာအလုပ်ကရရှိရင်းနဲ့အဲ့ဒီဆင်းရဲမှုတွေကိုမကယ်နိုင်သေးဘူး။ကျွန်တော်တိုင်းလာလို့ပြေးမယ်ဆိုရင်ကျွန်တော်မရှိတဲ့အစိုးရအနေနဲ့ဘာမှပြေးနိုင်မယ့်ဘဝမရှိဘူး။ဒါမှမဟုတ်သူတို့တဖြည်းဖြည်းနဲ့ဒီနိုင်ငံသားတွေအခွင့်အရေးကိုတောင်းနေဆိုပြီးတော့အဲ့ဒါဒီလိုရှိတာ is total လာမယ်ကတပ်ဖွဲ့စစ်ကြီးရောကြာလာပါတော့အားလုံးရှိရှိရှိနဲ့အဲ့ဒါဒီကတပ်မတော်ပါလေဘာလို့လဲသူတို့ပြေခါကြမခံဘူးဆိုတော့ဒီတောင်းနေလူတွေကညက်နဲ့တာတာနဲ့ပေါ့ဗျာစတိုင်ဒီအခြေလို့ကြည့်ပြီးတော့ဒီနေ့ဒီစီဝါရေးတိုင်းဆိုင်ရာနိုင်ငံသားတွေသူတို့နိုင်ငံသားတိုင်းပြည်သားတွေလှုပ်လှုပ်ခွေစီဝါရေးတွေခွေရေးတွေစသည်တောင်းနေတော့ဒီနေ့တော့အစီအပြေနဲ့အဲကျွန်တော်မလုပ်ရဆဲလုပ်ရကောင်းတဲ့နိုင်ငံကြီးနိုင်ငံကြီးနေလာကြီးပါခင်ဗျာဟုတ်ကဲ့ပါပဲ
ကျေးဇူးတင်ပါတယ်ဦးကျော်လင်းနောက်တူကအမေရိကန်ပြည်ထောင်စုကကိုကျော်မရာထူးကိုကျော်မရာထူး27ရာစုပင်လုံနဲ့ပတ်သက်ပြီးတော့အထိမိဆုံးနဲ့အတူဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့အဲဒီအခုလောက်တဲ့ဒီ27ရာစုပေါ်ပေါ်ဒီဟိုပင်လုံးကြီးလာခဲ့မှာကျွန်တော်တို့ကဇူလိုင်လလောက်ကစပြီးတော့ပေါ့နော်ကျွန်တော်တို့ဒီအမျိုးသားပြည်ပြည်ရေးနဲ့ငင်းချိုင်းဘူဌာနဥက္ကဋ္ဌအဒီနိုင်ငံတော်အတိုင်းပင်ခံဒေါ်အောင်ဆန်းစုကြည်ခြံကိုကျွန်တော်စာရေးသားပေးဖို့ခဲ့ပါတယ်ဒါအကြောင်းလေးမျိုးကြောင့်ကျွန်တော်တို့ကဒီကကိုယ်စလဲတွေလွတ်ဖို့အတွက်မှာအခက်အခဲတွေရှိတယ်နောက်ကျွန်တော်ကိုယ်တိုင်ကလည်းပြည်ဝင်ခွင့်အခက်အခဲကြောင့်ကျွန်တော်မရောက်လာနိုင်ခဲ့ပါဘူးရန်ကုန်ကိုဆိုတော့ဒီနေရာမှာကျွန်တော်ဟိုတိုင်းသားတွေအခုညီလာခံရဲ့ပြီးသွားပြီနောက်ညီလာခံကြီးမှာဆွေးနွေးတင်ပြချက်တွေပေါ်မှာကျွန်တော်ခြုံကိုတုံးတက်ရမယ်ဆိုရင်အဓိကတော့20ဟိုပေါ့တင်ပြချက်တွေကိုအဲမှာဆိုရင်2008ဖွဲ့စည်းပုံဟာနောက်ပြည်ထောင်စုလက္ခဏာနဲ့ပြည်စုံတာမဟုတ်ဘူးနောက်ဒီမိုကြီးဖဲဆဲပြည်ထောင်စုတဲ့ဖြစ်ထွန်းရင်မှလည်းအမှန်သာဖြစ်နေတယ်ဆိုတဲ့အချက်ကိုကျွန်တော်ဟိုတွေ့ရှိရပါတယ်အဲကြောင့်မလို့တကယ်ကိုအမျိုးသားပြန်လဲအင်ကြစီရင်နဲ့ငင်းချိုင်းရင်အတွက်နော်ဟိုအဖြစ်တစ်ခုတော့ရနိုင်ပါမလားဆိုတာပေါ့နော်ကျွန်တော်ပြန်လဲသုံးသပ်မိပါတယ
်ဒါ
ကြောင့်ဒီနေရာမှာကျွန်တော်တို့ကပါတယ်ဆိုတော့အခုလုတ်တဲ့ညီလာခံဟာဒါချစ်လန်းတလန်းတာဖြစ်တယ်တကယ်အောင်မြင်မှုကန်းတဲ့မရောက်သေးဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်မတော်သူကျေးဇူးအများကြီးတင်ပါတယ်နောက်တစ်ဆက်ဖိတ်ခေါ်ပါမယ်ခင်ဗျာပင်နေဆွေးနွေးတဲ့လူတွေနောက်တစ်နှစ်ဦးဆွေးနွေးပြီးရင်ပြန်လှည့်ပါမယ်နော်ရှမ်းပြည်နယ်လာချိုမြို့ကဦးကိုကိုကြီးဦးကိုကိုကြီးရဲ့27ရာစုပင်လုံနဲ့ပတ်သက်ပြီးတော့အကောင်ဆုံးအတူဆုံးအထီးမြင့်ဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်းချင်းချီတက်ရမယ်ဆိုတော့လမ်းကြောင်းကြီးကပထမချီလမ်းလို့ပဲပြောချင်ပါပဲအရှိတီတော်ဦးတော့ပျော်တိုင်းမဝေးစေချင်ပါဘူးကွာနှစ်ပေါင်း60 70လောက်ရှည်ကြလာတဲ့ဂျီရင်းမငြိမ်သက်မှုကို အနည်းဆုံး၄ခန်းနေတော့စောင့်ရပါမယ်အဲဒီလောက်ဒီခါပြီးမှတော့ဆက်ပြီးတော့မှစောင့်မှုလိုပါတယ်သိရှိကြပါမယ်မပွင့်နေမြင်သာစွာပြောနေကြတာကိုငြိမ်းချမ်းရေးလူတင်လူတိုင်းသိရှိစွာနားထောင်ရပါမယ်ကျွန်တော်လည်း live ကြည့်လိုက်ပါတယ်တရားနေက
ဟုတ်ကဲ့
မြန်မာနိုင်ငံမှာတိုင်းသားပေါင်းစုံတွင်းတော်နေကြပြီးတော့မှဒေသအသီးသီးမှာလည်းအားလုံးအခြေကြကိုခြေကြကုန်ကြပါပြီအဲကြောင့်နားလည်မှုပေးရနဲ့တကယ်လက်တွေ့ခံစားနေရတော့တိုင်းရင်းသားပြည်သူတွေကိုပို့ပြီးတော့မှအာရုံစိုက်ဆောင်ရွက်ကြပါမယ်။ရိုးသားတဲ့တိုင်းရင်းသားပြည်သူတွေဒီမှာကြီးကအများကြီးရှိပါတယ်။ရင်ထဲမှာပြောကျင်တာကိုအခုဒီညီလာကမှပြောလိုက်ရတဲ့လူတွေရဲ့ရင်ထဲမှာလည်းအတော်လေးကိုပေါ်ပါသွားမယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။
ကျွန်တော်ပြောချင်တာတော့ပါပဲ
။ကျေးဇူးများတင်ပါတယ်ခင်ဗျာ။နောက်တူကစင်ကာပူမှာရှိနေတဲ့ကိုနေဦးလင်းကိုနေဦးလင်းအလှည့်ကြပါပြီ
။ဟုတ်ကဲ့ဗျာ။ဝမ်းသာပါတယ်ဗျာ။ဒီတစ်ခါတော့ဝမ်းသာဆုံးလို့ပဲပြောရမှာပါဗျာ။ပါဖြစ်လို့လေဆိုတော့ပွင့်ပွင့်လင်းလင်းပြောခွင့်ရတဲ့ဥစ္စာကိုလူအလုံးကကြည်နိုင်မြင်နိုင်နေဆိုတဲ့အတွက်ခမားပါပြောခြင်းနဲ့သူဘာဖြစ်ခြင်းနဲ့ဆိုတာကိုပြည်သူအစီကိုတောက်ရောက်တိုက်ရိုက်ပို့ပေးနိုင်တဲ့ညီလာခံဖြစ်တဲ့အတွက်ဒါစီစဉ်သူနဲ့ခေါင်းဆောင်ရဲ့ဟောပေါ့နော်အည်တွေးလို့ကျွန်တော်ပြောလို့ရပါတယ်အဲ့ဒီအခါမှာပြောတဲ့အခါမှာဘာသွားတွေ့ရလဲဆိုတဲ့အခါကျတော့ကျွန်တော်တို့ရှုထောင့်ရပြောရတာပေါ့engineer စကလုံးရတော့ data analyzing လို့ခေါ်ပါတယ်အခုကသူတို့လိုချင်တာကိုနားထောင်နေပြောတယ်ဖြစ်ချင်တာကိုအကုန်ပုံမှန်လင်းလင်းပြောတယ်ဒါကနောက်ပိုင်းမှာကျွန်တော်တို့က design ထုတ်ပြီးတဲ့အခါကျတော့ကျွန်တော်တို့ကဘယ်ပုံစံသွားမယ်ဆိုတာကိုစိတ်ရှည်ရှည်နဲ့လုပ်သွားရင်ကျွန်တော်အမြင်ပြောရရင်တော့အောင်မြင်မယ်လို့ထင်ပါတယ်နောက်တစ်ချက်ကဟိုဝမ်းအတာဆုံးပေါ့နော်ဟိုဘိုးချုပ်အမ်ပါလာလမ်းဒီသူပြောတဲ့စကားနံပါတ်1ကသူခွဲထွက်ဖို့မဟုတ်ပါဘူးဆိုတာပြောတယ်ဒီစကားကြားရတဲ့အတွက်လေကျွန်တော်ဝမ်းသာတယ်။နောက်တစ်ချက်ကပြန်သွားတဲ့ဝါတွေရဲ့တင်ထားတဲ့စာပိုက်ထဲမှာကျွန်တော်ဖတ်ရတာပြောရလို့ရှိရင်တို့ကလွတ်လပ်ခွင့်ရပြီ၊ကိုယ်ပိုင
်
ခွင့်ရပြီ။ဒို့မဟုတ်ဒီတိုင်းပြည်ထဲမှာရှိတဲ့လူတွေအားလုံးဟာအဖွဲ့အစည်းအားလုံးဒို့မဟုတ်ပြည်နယ်အားလုံးဟာဘသူနဲ့မှမပူပေါင်းရဘူး။ပြင်ပလူနဲ့ဘသူနဲ့မှမပူပေါင်းရဘူးလို့တားမြစ်ချက်ကိုတင်ပြထားတဲ့ဆိုတဲ့ကဒီလူတွေဟာဒီနိုင်ငံအတွက်တော့ဟိုရေးရှိမှာကျွန်တော်တို့အတွက်အကောင်းဆုံးမြင်နေပါပြီလို့ပဲကျွန်တော်ပြောချင်ပါ
တယ်ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်ဥပဒေကြီးတချို့တင်ပြချက်တွေမှာဒီတစ်ဖက်နဲ့တစ်ဖက်တိတ်ပြီးတော့အလန်းကွာလွန်နေတာမျိုးရှိသလား
အော်ဒီလိုခင်ဗျဟိုကျွန်တော်ကတော့တစ်ဖက်ကဟိုအကောင်းမြင်တာရှိပါတယ်ဆိုလိုတာကဒီအခု KNU ကတင်ပြချက်မှာသူတစ်ဖက်တည်းမဟုတ်ဘဲနဲ့ဂျာနဲ့ကရင်ဖွဲ့စည်းတွေလည်းစုစည်းပြီးတော့ပေါ့နော်ဆိုတော့အဲ့လိုတင်ပြချက်တွေရှိပါတယ်နောက်တစ်ခါကျတော့ဂျာနဲ့တိုင်းသားဖွဲ့စည်းတွေမှာလည်းဒီအဖြစ်အခုလက်ရှိ NCA လက်မှတ်မထိုးရသေးတဲ့ဖွဲ့တွေပေါ့ဆိုတော့သူတို့ကလည်း UNFC ရဲ့ position ဆိုပြီးတော့ဟိုရက်တိချက်ပေါ့နော်အဲ့လိုဆိုပြီးတော့ခါကြတော့သူတို့ကအဖွဲ့အလုံးကဒီ UNFC ရဲ့ဒီဘာခေါ်မလဲရက်တိချက်ကိုဝိုင်းပြီးတော့ပြောကြတဲ့ဟာမျိုးရှိပါတယ်ဒါပေမဲ့တစ်ဖက်ကလည်းဒီတပ်မတော်ဘက်ကတော့ဒါကနားလည်မှုပေးရမှာပေါ့လေသူတို့ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒါကာကွယ်ပြီးတော့ပြောတဲ့ဘိုင်းနေရှိပါတယ်အဲ့တော့ကျွန်တော်မြင်လာတော့ဒီပွဲမှာတော့ကိုယ့်ရဲ့ရက်တိချက်ကိုကိုပြီးတော့ဟိုဘာခေါ်မလဲပြောကြတဲ့အနေထားပါပဲ
ဟုတ်ကဲ့
အဲ့တော့ဒါပေမဲ့တစ်ချက်ပိုင်းကျွန်တော်စိုးရိမ်ပါတယ်ဒီရုပ်မြင့်တန်ကြီးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်မှာကြတော့ကျွန်တော်တို့မြန်မာပြည်သူတွေကဓာတ်ရီကိုနားထောင်နိုင်တဲ့ဟိုဘာခေါ်မလဲသီခါနိုင်စွာအားရှိပြီလားပေါ့နော်ဆိုတော့နောက်တစ်ချက်ကကြတော့ကျွန်တော်တို့ဒီအခုပြောနေတဲ့ကိစ္စတွေမှာတချို့အစွန်းရောက်တယ်လို့ယူဆနိုင်ကြလည်းရှိတယ်နောက်တစ်ခါကျတော့တချို့ကကြတော့လည်းဘာခေါ်မလဲကိုယ်နဲ့သဘောထားမတွေ့တာလည်းရှိမယ်ပေါ့ကျွန်တော်မြင်လာတော့မလောင်သိမ့်ဘူးလို့ယူဆပါတယ
်ဟုတ်ကဲ့
သူတို့ရဲ့ဟိုလူလာချက်ကိုအတိမတ်ပြုတ်ပြီးတော့နားထောင်သိမ့်တယ်လို့လည်းယူဆပါတယ
်ဟုတ်ကဲ့ကိုဦးစီတို့အောင်မြင်နေနဲ့ရောဒီဆွေးနွေးချက်တွေမှာတချို့ဘောသူညီရောဒါအကောင်းမြင်ဆွေးနွေးပါတယ်ဒါလည်းကောင်းပါတယ်ဦးစီတို့အောင်မြင်နေနဲ့ရောတချို့ဆွေးနွေးချက်တွေကိုနားထောင်ပြီးတော့ကိုယ့်ဘက်တော့ကိုစိုးရင်စိတ်များရှိလာမျိုးပေါ်လာတာမျိုးရှိလား
အဲ့ကျွန်တော်ကတော့ဟိုပိုအောင်မြင်နဲ့ပြူပါတယ်မရှိပါဘူးအဖြစ်လို့ဆိုတော့ကျွန်တော်တို့ဒီမှာဟိုနှစ်ပေါင်းရောက်များစွာပေါ့နော်ဒီပြည်တွင်းမှာပိတ်ပင်တားမြစ်ထားတဲ့အခါကျတော့ဟိုတိုင်းသားတွေဘာစဉ်းစားလဲဆိုတာဗမာတွေမသိရဘူးဗမာတွေဘာစဉ်းစားလဲဆိုတော့ဗမာတွေဘလို့တုံ့ပြန်မလဲဆိုတော့ဥစ္စာလဲတိုင်းသားတွေမသိရဘူးအကျွန်တော်ပိတ်မချခင်တော့ကပဲလူငယ်တယောက်နဲ့စကားပြောတယ်အဲ့ဒီမှာဆိုရတော့ကိစ္စတွေပါလာတယ်တိုင်းသားတွေကအဲ့လိုတင်ပြတဲ့အခါကျတော့ဟိုဗမာလူငယ်တွေဗမာတွေပေါ့နော်အတော်များများဒီ Facebook ဒီပါတယ်မှာသူတို့အားဟောတာတွေပါတွေ့တယ်ပြီးတော့မှသူတို့ရဲ့သုံးမြင်ချက်တွေပါတွေလည်းအဲ့ဒါမှရှိတယ်ရှိတဲ့ခါကျတော့ကျွန်တော်နားလည်တာကဒါတွေကဘာလဲဆိုတော့အကုန်လုံးကိုပိတ်ဆို့ထားလို့ဟိုအခြေအနေကြီးကိုဟိုတားမြစ်ထားလို့ဒီလိုဖြစ်ရတာတယောက်ဒေါ်ဆန်းစုကြည်ကဒီနေ့မိတ်ဖုန်းထဲမှာပြောသွားပြီးဒီလိုမျိုးဟိုစန့်ကျင်တာတွေဒီလိုမျိုးဟိုဖြစ်တာတွေအကုန်လုံးက ပုတ်ခတ်တက်ခိုက်တာတွေလည်းရှိတာပေါ့နော်ဒါတွေအကုန်လုံးကသူလက်ခံပါတယ်ဒါတွေကစပြီးတော့စကားပြောတာတွေဖြစ်တယ်တစ်ဖက်နဲ့တစ်ဖက်ကြားရမယ်နားထောင်ရမယ်ပြီးတော့မှကောင်းတဲ့ဟာတွေဘယ်ဟာဖြစ်နိုင်တယ်ဘယ်ဟာမဖြစ်နိုင်ဘူးဆိုတာသွားရမယ်ဆိုပြီးတော့မှသူပြောရတဲ့ခါကျတော့ကျွန်တော်ဒီမှာအဆအူပဲအဆအူပဲဆိုတဲ့ခါကျတော့ကျွန်တော်တူးချင်းအနေနဲ့ကတော့ဟိုဒါတွေကိုနားကြီးဝသွားအောင်ဟိုပြောဖို့လိုတယ်ဘာလို့လဲဆိုကျွန်တော်ကျတော့တော်ထဲမှာကျွန်တော်နေဘူးတယ်၁၀မိနစ်နေဘူးတယ်ပါပါမလူကြီးဝါရတို့ပမာရီယာဘာဖြစ်တဲ့များဖြစ်တယ်တို့သူကတင်းနေဆိုပျော်လို့ခေါ်တာတို့ရှမ်းနေဆိုရင်အဲ့ဒါဟိုမန်မာရောက်တို့ဘာလို့ရောက်ဆိုတာကျွန်တော်ကကြားဘူးတယ်ဒါပေမဲ့ဒီမျိုးပေါ်ကဒီပမာတိုင်းသားတွေဘာလို့ဆိုလဲမကြားဘူးအဲ့လိုပြဿနာတွေအများကြီးရှိတော့အခုလိုလွတ်လွတ်လပ်လပ်ပြောဆိုတဲ့ခါမှတကယ်အဆန်တွေကိုကြားရတာဟာတစ်ဖက်စလုံးကကောင်းသွားတယ်လို့တော့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာစကိုင်းတိုင်းမော်လိုက်မျိုးကဦးကြအောင်ဦးကြအောင်ခင်ဗျာ၂၁ရာစုပင်လုံးနဲ့ပတ်သက်ပြီးအကောင်းဆုံးအတူဆုံးအထင်မြင်ဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီပင်လုံနဲ့ပတ်သက်ပြီးမှကျွန်တော်အကောင်းဆုံးကိစ္စရနားနဲ့ဆွေးနွေးရရင်ကတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံရဲ့ဒီပင်လုံနီလာခံကိုဆွေးနွေးဖို့ရမရှိမဆောင်ရနိုင်ခဲ့တာလည်းနှစ်ပေါင်း60ကျော်များကြာခဲ့ပါတယ်ဒီခုချိန်မှာအခုလိုဆွေးနွေးနိုင်တာကိုပဲကျွန်တော်အနေနဲ့အထူးပဲလိုက်လဲလဲဆိုတာချင်းရှင်းပြပါတယ်ဒါကြောင့်မို့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အရင်သားဒီဟိုမောင်နှမတည်းရဲ့ဒီစိတ်ဓာတ်ဒီစိတ်ထားဒီတူညီမှုဆက်ကန်လေးသားတဲ့စိတ်ဓာတ်ဒီညာစွာဖြင့်ပြုလုပ်သွားကြမယ်သူရှိရတော့ကျွန်တော်တို့ရဲ့နိုင်ငံဟာမအောင်မြင်နိုင်ဘူးဆိုတာမရှိနိုင်ပါဘူးအတ္တတွေမာနတွေဆိုတာတွေရောဘေးဖယ်ပြီးမှမတူတာတွေဘေးဖယ်ပြီးမှတူညီတာတွေဝိုင်းဝန်းပြီးမှတော့တူညီတာနဲ့စိတ်ထားတန်တန်ဖြင့်လုပ်သွားကြလို့ရှိရတော့ဖြင့်အထူးပဲကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာအထောက်အထိပ်ကိုမလွဲမသွေရောက်ရှိနိုင်ပါတယ်လို့ကျွန်တော်အဲ့လောက်ပဲဆက်ကြောက်လို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကြောင်ကျေးဇူးတင်ပါတယ်နောက်တစ်ခုကတော့ပြည်မျိုးကကိုတင်သေးဝင်ကိုတင်သေးဝင်ရဲ့21ရာစုပင်လို့အကောင်းဆုံးအထင်မြင့်ဆုံးအတူဆုံးဇွန်ရပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြန်မာပြည်သူတန်း90ကျော်ရဲ့ဒါမိုးလင်းနဲ့ရဲ့လို့ပြောရမှာမိုးလင်းနဲ့အချိန်ကရောက်ပြီလို့ကျွန်တော်ပြောရမှာပဲဗျာကျွန်တော်နေပါကျော်ရဲ့ကျော်အမောင်းကြလာခဲ့တာဒါရန်ကျိုးစုဝါတာတဲ့တနင်္ဂနွေလုံးကလေနောက်တစ်ချက်ကကျွန်တော်တို့ရှေ့ဦးတဲ့လုပ်ငန်းရှင်တွေအကုန်လုံးတိုင်းသားကောင်းဆောင်ရောမေစုရောတက်ချုပ်ရောအကုန်လုံးလောက်ကြပါကျွန်တော်တို့ပြည်သူအားလုံးကျွန်တော်ဝိုင်းဝန်းပြည်ပံ့ပိုးမှာပါလို့အားလုံးအားပေးမှာပါနောက်တစ်ချက်ကအပြည့်အမောက်တွေရှိပါတယ်အားလုံးတတိယပါရကြပါပါနောက်တစ်ခါကျွန်တော်တို့ရကိုင်းတို့တော်ကိုယ်စားလှယ်တယောက်ပြောသွားတယ်အမေစုဟာသူ့အပြင်လို့အဲနာမည်ကောင်းလူချင်းတို့ဆိုတော့လုံးဝမဟုတ်ပါဘူးကျွန်တော်တို့ပြည်သူအားလုံးတနင်္ဂနွေလုံးကပြည်သူလူထုအပေါ်မှာစေတနာမေတ္တာအရင်းခံတဲ့လုပ်နေရပါဘူးသူတည်းမှာမဟုတ်ပါဘူးလို့ကျွန်တော်တို့အဲ့ဒါတခုတော့ကျွန်တော်တို့ရေရပြောလို့ပါတယ်အားလုံးတတိနဲ့ပြောကြပါလို့ကျွန်တော်စိုးရင်လို့ပါအပြဲမောက်တွေရှိပါတယ
်ဟုတ်ကဲ့ပါကိုတေတေဝေကျေးဇူးများကြီးတင်ပါတယ်ရန်ကုန်မြို့ကကိုညံလင်းကိုညံလင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကတော့ဒီမီလာကံအောင်မြောင်အစိုးရစက်မတော်နဲ့တိုင်းရင်းသားတိုင်းနိုင်ငံတွေအားလုံးညှိနှိုင်းရပါမယ်MCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဟာလက်မှတ်ထိုးကိုထိုးတင်ပါတယ်။ဒါ ው တော့တိုင်းရင်းသားတွေဘက်ကလာရောတင်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်နေတဲ့အခုအချိန်ဟာအကောင်းဆုံးအချိန်ဖြစ်တဲ့အတွက်ဒီဆက်ဆက်တမ်းမှာသာဝရငြိမ်းချမ်းရေးရရှိအောင်အဖြစ်မနေလုပ်ရပါမယ်
။ဟုတ်ကဲ့။
တိုင်းရင်းသားတွေအနောက်ပိုင်းတွေဘက်ကလိုလားတဲ့တောင်းဆိုချက်တွေအကုန်လုံးရဖို့တော့ဘလို့မှမဖြစ်နိုင်ပါဘူးလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီ27ရာစုပြည်မောင်ကတစ်ဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာညီညွတ်စွာနဲ့ပုံလိုလားချက်တွေကိုညှိနှိုင်းပေါ်ထုတ်တောင်းဆိုဖို့လိုပါမယ်။အဲ့ဒီကတစ်ဆင့်မှာလားနိုင်ငံကြီးအတွက်ရောဖက်ဒရယ်ပြည်အောင်စုနဲ့တိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ဖို့အထီးပါမြမတက်မတော်ဘက်ကလာရောလာရေးကိုတွန်းအားပေးနိုင်ပါမယ
်ဟုတ်ကဲ့
တော့အလွန်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတာဟုတ်ခင်ဗျအဖြေပြောရရင်ဒီအစိုးရလက်ထက်မှာ27ပြည်လုံးအောင်မြင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပုံလိုလားချက်တွေစပန်တဲထွက်ဖို့အရေးကြီးပါတယ်ဒီလိုအားကအတတွေကိုရှော့ချပြီးညှို့ကြမယ်ဆိုရင်တော့ပြည်အောင်စုငြိမ်းချမ်းရေးနဲ့အတူဖက်ဒရယ်စနစ်အတွက်လိုအပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြည့်ရပူပါဒီ9နှစ်အတွင်းပေါ်ထွက်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ကိုညာလင်းကျေးဇူးတင်ပါတယ်ထိုင်းနိုင်ငံကကိုတီလယ်မှုကဲကိုတီလယ်မှုရေဘယ်လိုမြင်လဲ
ဟုတ်ကဲ့ခင်ဗျာဒီနိုင်ငံကတော့ကျွန်တော်တို့အမြင်နဲ့ကတော့ကျိုးစိုးပါတယ်ဝန်တော်ဝန်တာပါတယ်ဗျာဒါပေမဲ့ကျွန်တော်တို့ကအခုကျွန်တော်တို့နားထောင်နေရတော့ဆိုရင်တော့ဒီတိုင်းရင်းသားတွေကပြောဆိုတာတွေကကျွန်တော်တို့အင်တာမှအားရပါတယ်သဘောလဲတူပါတယ်သဘောလဲကျပါတယ်ကောင်းလဲကောင်းပါတယ်နော်နိုင်ငံအကျိုးရပြုတဲ့စကားတွေသူပြောရပါတယ်ခဏဒါပေမဲ့စစ်တပ်ကပြောတာကတော့နည်းနည်းလေးတင်းမာနေတဲ့သဘောရှိပါတယ်အဲ့ဒါကိုပြန်ပြီးတော့စစ်တပ်ကဖြေဆုပ်ဖို့တော့လိုပါတယ်ခင်ဗျနောက်ပြီးတော့ဒေါက်တာကြီးပြောတဲ့နော်နိုင်ငံတကာကိုဒီဆောင်သွားတဲ့ဒီဟိုတင်းပေါ့ဒီစစ်ဆောင်အဖွဲ့ကြီးနော်ဒုက္ခသည်တွေကနော် ဒီပင်နဲ့မှာပဲဒုက္ခတွေရှိပါတယ်ဒီပမာဒုက္ခတွေရှိပါတယ်အဲ့ဒါကိုနော်ဒီပင်ကဝင်ညအောင်လှုပ်ဖို့အမှန်မှလိုအပ်ပါတယ်ဒီပင်ကငင်းညအောင်လှုပ်ပြီးမှသာလျှင်ဒီပကစိတ်ကြီးတွေကိုခေါ်တင်ပါတယ
်ဟုတ်ကဲ့ကိုတိလေမှုကျေးဇူးများကြီးတင်ပါတယ်ကိုတိလေမှုကလည်းအကြောင်းအတစ်ပေါ့လေဆိုတော့ကျွန်တော်တို့မောင်တက်တနာကအီးမေးလ်နဲ့ဆွေးနွေးကြတဲ့အထက်မှာတော့၂၁ရာစုပင်လို့မှာတိုင်းသားနဲ့တကိုင်ကောင်းဆောင်တွေနဲ့နိုင်ငံရေးပါတီကောင်းဆောင်အများစုဟာပြည်သူလူထုရဲ့မျှော်လင့်ချက်ကိုတင်ပြဆွေးနွေးကြတဲ့တမုံဆွေးနေတဲ့လူမျိုးစုရဲ့ဒေတာဆွေးအမိုးတရားတွေပေါ်အခြေခံထားဆွေးနွေးနေကြတဲ့အတွက်အမျိုးသားပြည်လင်ကြားစီထာဝရငင်းချင်းနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအခက်အခဲပိုတုံလာနေပါတယ်တဲ့အထူးသဖြင့်ကျင်းပြောင်းတဲ့လူမျိုးရေးအမြင်တက်တဲ့နိုင်ငံအမည်ပြည်နယ်ရေးအမည်ကိုပါပြောင်းလဲဖို့တင်ပြဆွေးနွေးတာဟာပြည်သူအချင်းချင်းကြားအမိုးတရားပြန့်ပေါင်းဖန်တီးပေးသလိုဖြစ်နေတဲ့အပြင်ဆီယနာချင်းစနစ်ကိုဖိတ်ခေါ်သလိုဖြစ်စေတာကြောင့်လက်ရှိကျင်းပတဲ့အချိန်တွေဒီအားရကျင်းနေမှုမရှိပါဘူးလေဒါကမောင်တက်တနာပါဆိုတော့ဟိုအောင်သူငယ်အနေနဲ့ရောဒီနီလာကန်ထဲမှာစိတ်ပျက်စရာအချိန်တွေတခုစိတ်ပျက်စရာဖြစ်ရဆုံးအချိန်တွေတခုကြုံခဲ့တာမျိုးရှိရင်ဘာများရှိမလဲဟိုအောင်သူငယ
်ဟုတ်ကဲ့ကျွန်တော်ပထမဆုံးပြောချင်တာအဖိမှတ်ပြူမှုလို့ပြောချင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့အခုတက်ရှိတိုင်းရင်းသားတွေကသူတို့ရဲ့ဒီအဖိမှတ်ပြူမှုရဖို့ဘာခေါမလဲကဒူးကနန်းဆိုရင်လည်းသူတို့ကပြည်နယ်တောင်းကျင်တယ်လို့တော့ကျွန်တော်မထင်ဘူးဒါပေမဲ့သူတို့ကဒူးကနန်းဆိုရဲကဒူးဆိုရဲလူမျိုးအစီမပြုတ်ဖို့သူတို့ကဒီ7 minutes လောက်ပြောခွင့်ရဖို့နှစ်အကြာကြီးစောင့်ခဲ့ရတာပါနောက်တစ်ခါကျတော့လီရှောဆိုလို့ရှိရင်လည်းသူတို့ကိုလီဆူးလူမျိုးဆိုရင်လည်းသူတို့ကိုလီရှောလို့ခေါ်နေကြတာလို့စသဖြင့်ပေါ့ဗျာဆိုတော့ဒီမျိုးဒီလူမျိုးကိစ္စမျိုးတွေသူတို့ပြောကြတာတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့အခုအဲ့ဒီကနေပြီးတော့ဆက်ပြောလိုက်လို့ရှိရင်ပေါ့ဗျာဒီအခုလက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှာသူတို့ရဲ့လက်ရှိတာဝန်ပုံမှုကြီးပုံချုပ်စသဖြင့်ဟာတွေကိုအတိမတ်မပြုတ်ချင်ဘူးဆိုတော့အဲ့လိုကိစ္စမျိုးတွေကဒါဒီနီလာကမှာတွေ့လာရတာပေါ့နော်ဆ
ိုတော့
ကျွန်တော်မြင်လာကတော့ဒီအတိမတ်ပြုတ်မှုကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့အားနည်းချက်ကဘာသွားတွေ့လဲဆိုတဲ့အခါကျတော့ဒီနီလာကန်ကိုဘာခေါမလဲအခုကျွန်တော်တို့ထမင်းစားပွဲစီစဉ်ပုံကစလို့ခုံနေရာအစီအစဉ်ပုံအဆုံးပေါ့နော်ဆိုတော့အဲ့ဒီမှာ conflict sensitivity လို့ရလို့ထင်ပါတယ်ဆိုတာကဟိုဒီတိုင်းရင်းသားတွေကိုတင့်တော်သလိုသူတို့ကိုနေရာပေးစီမံခန့်ခွဲမှုမျိုးတွေကနောက်တစ်ချိန်ကျရင်ဒီတဲ့ပို့ view site ပို့ view site ဖြစ်နေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်ကရောဘာများတွေ့တယ်လဲစိတ်ပျက်စရာရှိတယ်ဆိုရင
်စိတ်ပျက်တာတော့မဟုတ်ဘူးဟိုဒိဋ္ဌာမဲ့ဆိုရင်ကတခုကတော့ဝအဖွဲ့ပြန်သွားတဲ့ကိစ္စပေါ့အဲ့တော့ဟိုဒီတကယ်တော့ပထမဟိုဗာလဲဝါအဖွဲ့ဒီနီလာကန်တက်ဖို့ကိစ္စတွေပါတယ်ကိုတော်စားရှိကြည့်နေအချို့ပြည်သူမှုတွေရှိခဲ့တယ်အဲ့ဒီချိန်တော့ကတော့ဟိုပေါ့ဦးပေါ့ကြီးဦးဆောင်ပြီးတော့မှသူတကယ်ဟိုကိုယ်စီလေးတွေကောင်းဆောင်နေလာတက်တယ်ဒါပေမဲ့အဖြေတော့ပြေးမသွားဘူးပေါ့ဒါပေမဲ့နောက်ပိုင်းကျွန်တော်တို့ပြန်ပြေးရသလောက်ပြေးပြေးပြားပေးမှုတွေပါလည်းရှိတယ်တောင်းဆိုမှုတွေလည်းရှိနိုင်တယ်အဲ့ဒီချိန်တည်းကနေလာပြီးတော့တက်တာပေါ့နော်ဒါပေမဲ့လည်းတကယ်ကိုဒီအရှင်းမိတ်အဖွဲ့လောက်ပဲပေါ့ဟိုဗာလဲဆက်ဆံရေးရုံးကကိုယ်စီလေးလောက်ပဲလွတ်တယ်ဗာညာဆိုတော့ဟိုဒါကြီးကတော့ဒီမဖြစ်ခဲ့ဘူးလို့တော့ကျွန်တော်နားလည်တယ်ပေါ့နော်ဒါပေမဲ့တော်စားရှိကြီးကတော့ဒါကိုအပြစ်မမြင်ပါဘူးဒီတော့မှဖြစ်သွားတဲ့ပြဿနာတွေအတွက်လည်းဘယ်သူမှအပြစ်မတင်ပါနဲ့အဲပြန်ပြီးတော့မှဟိုပြောဆိုမှာပါညာဆိုတော့အဲ့တော့ဟိုမိတ္တရက်ခံစားတွေပါကြီးသူ့ရဲ့အချက်တော့ရှိတယ်ဆိုတော့ဒါကကျွန်တော်သင်ခန်းစာယူရမှာတော်လာမဲ့နည်းနည်းတစ်ချက်ရေးဒီမှာဒီဝအဖွဲ့လိုမျိုးအင်အားကြီးရဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ရင်အများကြီးတတိထားပြီးတော့မှဆောင်ရွက်ရမယ်အများကြီးစူးစမ်းရအောင်မယ်လို့တော့ဒီနေ့လည်းသင်ခန်းစာယူနိုင်တယ်လို့တော့ထင်ပါတယ်
ဟုတ်ကဲ့တော်ရစင်သူအီးမေးလ်နဲ့ပို့ထားတဲ့အထင်ပါတော့အခုပင်လုံကအမျိုးသားညီလာခံကျင်းပတဲ့လိုမျိုးဖြစ်နေတယ်တဲ့။တောင်ဆန်းစုကြည်ကပြောဘူးတဲ့။စစ်ဆိုးရလက်ထက်အမျိုးသားညီလာခံကျင်းပခြင်းကညီလာခံမကျင်းပမီသုံးမျိုးဆိုင်တွဲဆိုဆွေးနွေးပြီးမှညီလာခံကျင်းပတဲ့ကြောင်ပြောခဲ့တာမှတ်မိကြမှာပါတဲ့။ဒါကြောင့်မိမိဆိုးရလက်ထက်သုံးပွင့်ဆိုင်ပြီးအရာရာကိုလက်တွေ့လွတ်ဆောင်နိုင်မှာအောင်မြင်မှာပါလို့ဆွေးနွေးထားပါတယ်။ဘောသူငယ်ဒီညီလာခံကနေပြီးတော့လူမှုအနေနဲ့တစ်ခုခုရသွားဖို့လိုအပ်တယ်ဆိုရင်အဲ့ဒီတစ်ခုကဘာလို့ဦးအောင်သူငယ်ပြောမလဲ။
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အခုချိန်မှာအရင်တစ်ချိန်တုန်းကလုံးဝမကြောက်ဘူးတဲ့စကားလုံးတွေကိုဒီနီလာကပြီးပါပါတော့เนาะအခုလူရုပ်မြင်သံကြားဒိုင်းထုတ်လွှင့်တဲ့ခါကျတော့ကြားရတာမျိုးတွေဖြစ်လာတယ်အဲ့တော့တချို့နေရာတွေမှာ shock ရှိတယ်ဆိုလိုတာကဗျာဟိုတိုင်းသားတွေကခွဲထွက်ခွင့်ဝင်တောင်းနေတာပဲပေါ့တိုင်းသားအသီးသီးကလည်းပြည်နယ်တွေတောင်းနေကြတယ်ဒါမျိုးတွေပေါ့เนาะဆိုတော့အရင်နောက်တစ်ခါနိုင်ငံနိုင်ငံမယ်ဟိုပြောင်းဖို့တောင်းနေပေါ့စသဖြင့်ဒါမျိုးတွေကြားလာတဲ့ခါမှာကျွန်တော်မြင်တာကတော့ရှေ့လျှောက်ဘာလို့တလဲဆိုလို့ရှိရင်ပို့ပြီးတော့ဒီထက်အပြန်အလှန် debate ပေါ့နော်ဟိုအပြန်အလှန်ဆွေးနွေးပွဲတွေပို့လို့မယ်လို့ထင်တယ်ဒါတွေကရပ်ပစ်လိုက်လို့မရဘူးကျွန်တော်တို့ရှေ့ဆက်ပြီးတော့ပို့တိုးပြီးတော့ဒီအပြန်အလှန်ဆွေးနွေးပွဲတွေကပို့လောက်ရလောက်သင့်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင့်နေနဲ့ရောလူလူဟာတခုခုဒီနီလာကန်ကနေရသွားသင့်တယ်ရသွားစီခြင်းလေဆိုရင်အဲ့ဒါဘာတခုခုလို့ဦးစီသူအောင်မြင့်ပြောမလဲ
အဲကျွန်တော်ထင်တယ်ဒီနီလာကန်ကနေပြီးတော့မှပထမဦးဆုံးသူတို့ရဲ့ဒီအသိဉာဏ်ပွင့်လင်းမှုပေါ့ဒီဘုရားကကိုအောင်မြင်ပြောတာနဲ့တူပါတယ်ဒါကိုသူတို့ရပြင့်တယ်ရလည်းရသွားတယ် ။ဘာလို့ဆိုတော့ကျွန်တော်တို့ဒီမှာအဲဒရင်မီဒီယာလွတ်လပ်ခွင့်ဆိုရင်ပုံနှိပ်တွေတော့ပဲလွတ်လပ်တာလေ။ပုံနှိပ်မှာတော့ကိုရတော်ကဒီတိုင်းသားတွေအဲ့ဒီကိုရတော်ကဆိုတော့ဒီနီလာကနေမှထပြောတဲ့ဟာကကျွန်တော်ပုံနှိပ်စာပေလောကနဲ့ဆိုအပြည့်နဲ့ပြောဘာမှမထူးခြားဘူး။ဒါဆိုဒီမွန်တော်လိုင်းသမိုင်းတို့ပြင်းတော်လိုင်းသမိုင်းတို့စောပတ်ဦးကြီးကဘယ်လိုဖြစ်တယ်လို့အဲ့ဒီဗိုလ်ချုပ်များရဲ့ကိုရဲထုတ်ပတ်ပြီးအခုလုံးရှိနေပြီသားပဲ။ဒါပေမဲ့ဒါတွေနဲ့ပတ်သက်လို့ဒီနိုင်တပြည်လုံးကိုပြန့်နှံ့တဲ့ရုပ်သံမီဒီယာတွေဘာတွေမှာထုတ်ဖော်ပြောဆိုတာတွေကဒါအခုဒီနီလာကမှာပထမဦးဆုံးဖြစ်သွားတဲ့ခါကျတော့ဒါလည်းပြောဒီဒရင်မီဒီယာလို့လက်ခွင့်ကိုလည်းအစာပြေးပြေးလိုက်ရဟိုရောက်တယ်။ဒါတခုကပြည်သူတွေကလည်းဒီတန်းနေနားထောင်ဖို့လိုတယ်။အဲဗမာတိုင်းသားတွေကလည်းတခြားသောတိုင်းသားတွေကလည်းဘာလူလားနေလဲဘယ်လိုမျိုးစိတ်ဆန္ဒပြည့်ရှိနေလဲဆိုတာကိုလည်းသူတို့သိသွားရတယ်။တခြားတိုင်းသားတွေကလည်းတို့ရေခုလိုပြောလိုက်လို့ဗမာတိုင်းသားတွေကဘယ်လိုတုံ့ပြန်တယ်လဲဆိုတဲ့ဥစ္စာကိုလည်းသူတို့သိသွားတဲ့ခါကျတော့ဒါကောင်းမှုနဲ့ရလာလို့ဖြစ်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဒါအစာကောင်းလို့ပင်နိုင်ဆွေးနွေးသူနှူးရဲ့ဆွေးနွေးချက်တွေကနေကျွန်တော်ဒီလိုပဲနားလည်မိပါတယ်။ပင်နိုင်ဆွေးနွေးပေးတဲ့ဥအောင်သူငယ်ဤစုသူဦးစီသူအောင်မြင့်ဒါရပောင်ဆွေးနွေးသူသောတာရှင်တွေအားလုံးနဲ့နားဆင်သူသောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်အကြောင်းအရာတစ်ခုနဲ့ကျွန်တော်ထပ်ဆွေးနွေးကြပါပေါ့ခင်ဗျာ။